မြန်မာရေဆုံးဖြတ်ချက်တွေကတိုးတက်မှုရှိမရှိသုံးသပ်မဲ့လုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာပုံမထျောက်တဲ့အရေးယူဆောင်ရွက်ချက်တွေလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားကြောင်းကုလသမဂ္ဂဆိုင်ရာပရတင်သက်အမတ်ကြီးဝူဒ်ဝတ်ကပြောကြားလိုက်ပါတယ်။မတ်လ13ရက်တနင်္လာနေ့မွန်လွယ်ပိုင်းမှာကျင်းပတဲ့လုံခြုံရေးကောင်စီရဲ့မြန်မာအရေးတစ်ကပိတ်ဆွေးနွေးပွဲမတိုင်ခင်ပရတင်သက်အမတ်ကြီးပြောကြားချက်တချို့နဲ့ဘာတွေဆွေးနွေးတင်ပြကြဖို့ရှိမလဲဆိုတာကိုတော့မတ်အင်ဂျင်တိုင်းကတင်ပြထားပါတယ်။
ပြခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးကြိမ်မြမအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့အကောင့်ထဲဖော်မှုရှိမရှိသုံးသက်တဲ့ဆွေးနွေးပွဲကိုတနင်္လာနေ့မွန်လွယ်ပိုင်း3နာရီကလုံခြုံရေးကောင်စီမှတကပိတ်ကျင်းပခဲ့တာပါဆွေးနွေးပွဲမတိုင်ခင်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဘာဘရာဝုဒ်ဝတ်ကတော့မြန်မာစစ်ကောင်စီရဲ့ဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့ကြာရှည်ခံစားမှုတွေကိုအဆုံးသတ်စေရေးလုံခြုံရေးကောင်စီရဲ့ဒီကနေ့ဆွေးနွေးပွဲကနေတိုးတက်မှုတွေလုပ်နိုင်အောင်မျှော်လင့်ထားကြောင်းပြောကြားခဲ့ပါတယ်။တကယ်ပိတ်ကျင်းပမဲ့လုံခြုံရေးကောင်စီရဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးရက်နိုနဲ့ကုလသမဂ္ဂအထူးသံတမန်နိုလင်းဟေဇာရုကအစီရင်ခံတင်ပြဖို့ရှိကြောင်းလည်းသူကပြောပါတယ်။သူတို့တွေဟာတက်မတော်အပါအဝင် NUG နဲ့အရက်ဖက်အဖွဲ့အစည်းတွေစတဲ့သက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးထားတဲ့အခြေအနေတွေကိုရှင်းလင်းပြောပြဖို့ရှိတယ်လို့တန်မတ်ကြီး Woodward ကဆိုပါတယ်။ဒါအပြင်လုံခြုံရေးကောင်စီအနေနဲ့အာဆီယံရဲ့မြမအရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝသဘောတူထောက်ခံထားတယ်ဆိုတဲ့အချက်ကိုလည်းတန်မတ်ကြီး Woodward ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။လုံခြုံရေးကောင်စီအနေနဲ့မြမအရေးထိရောက်အောင်ကောင်တွေဆောင်ရွက်ဖို့အရေးကြီးကြောင်းကုလသမဂ္ဂဆိုင်ရာနော်ဝေးတန်မတ်ကြီးမိုနာဂျယ်ကတနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မြန်မာအမျိုးသမီးလူ့ခွင့်ရေးကာကွယ်သူတွေရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
And we got the resolution
late လောက်နိုင်ခဲ့တယ်လို့ထင်ပါတယ်မြန်မာအရေးဆွေးနွေးပွဲတွေအများကြီးရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချနိုင်ခဲ့တဲ့ဆိုတဲ့တိုးတက်မှုရှိလာပါတယ်။ဒါဟာကြီးမားတဲ့အောင်မြင်မှုတစ်ခုလို့ကျွန်မမြင်ပါတယ်။ဒါပေမဲ့နောက်ဆက်တွဲဘာဖြစ်လာမှာလဲ။ဘာဆက်လုပ်မှာလဲဆိုတာကအရေးကြီးပါတယ်။အခုလိုမြန်မာနိုင်ငံကရဲရင့်တဲ့အမျိုးသမီးတွေအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အသံတွေကိုကြားသိဖော်ထုတ်နိုင်ဖို့လုံခြုံရေးကောင်စီမှာပွင့်လင်းမြင်သာတဲ့မြန်မာအရေးဆွေးနွေးပွဲတွေပြုလုပ်နိုင်ဖို့အခုအချိန်မှာအရေးကြီးနေပါတယ်။
အထူးသဖြင့်တနင်္လာနေ့မှာပြုလုပ်တဲ့မြမအရေးလုံခြုံရေးကောင်စီလိုတကပိတ်ဆွေးနွေးပွဲဆိုတာမျိုးမဖြစ်သင့်ဘူးဆိုတာကိုပြသတဲ့အနေနဲ့တနေ့တည်းမှာပဲလူထုအခြေပြုအမျိုးသမီးအဖွဲ့အစည်းတွေရဲ့အတန်ကိုဖော်ထုတ်တဲ့အနေနဲ့အခုလိုသတင်းစာရှင်းလင်းပွဲကိုဥဆောင်ကျင်းပရတာဖြစ်တယ်လို့လည်းတန်မတ်ကြီးကဆိုပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာအနေနဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမှာလူကိုယ်တိုင်တက်ရောက်တင်ပြမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့တော့တနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပုံမှန်ပြုလုပ်တဲ့အထူးမှုချုပ်ရုံးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရစတီဖင်ဒူဂျရစ်ကအခုလိုပြောပါတယ
် She will update on her efforts to support the implementation of resolution 2669
ကလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်2669ကိုအကောင့်ထဲပေါ်ရေးသူ့ရဲ့ကျူးပန်းမှုတွေနဲ့အာဆီယံရဲ့မြန်မာပြည်ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးကုလသမဂ္ဂရဲ့ပံ့ပိုးကူညီမှုနောက်ဆုံးအခြေအနေတွေကိုနိုလင်းဟေဇာကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတင်ပြဖို့ရှိနေပါတယ်
ကုလသမဂ္ဂအထွေထွေညီလာခံမှာနိုလင်းဟေဇာအနေနဲ့မြန်မာပြည်အစီရင်ခံတင်ပြဖို့ရှိကြောင်းလဲစတီဖင်ဒူဂျရက်ကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပထမဆုံးအကြိမ်မြမအရေးဆုံးဖြတ်ချက်ထဲမှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်ပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာအကောင့်ထဲပေါ်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုလေးစားလိုက်နာဖို့နဲ့ချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လူသားချင်းစာနာထောက်ထားမှုလိုအပ်နေသူတွေစီကိုအကူအညီတွေအဟန့်တားမရှိပေးရနိုင်ဖို့ပါဝင်ပါတယ်။ဒါအပြင်ဒေါ်စန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့လဲတောင်းဆိုထားပါတယ်ရှင်။